ရှာဒူကဖြုတ်ချခံထားခဲ့ရတဲ့ယူကရိန်းဆိုင်ရာအမေရိကန်သံအမကြီးမယ်ရီယိုဗာနိုဗစ်လွတ်တော်ဌာနပွဲမှာလာရောက်ထွက်ဆိုနေချိန်မှာပဲသမ္မတဒိုနယ်ထရမ့်က Twitter ကနေသူ့ကိုဝေဖန်တိုက်ခိုက်ခဲ့ပါတယ်။ယူကရိန်းရေးနဲ့ပတ်သက်ပြီးတော့သမ္မတထရမ့်ကိုအရေးယူနိုင်ရေးအောက်လွတ်တော်ကော်မတီကစုံစမ်းမေးမြန်းနေတဲ့အချိန်မှာအဲ့ဒီလိုရေးသားခဲ့တာလည်းဖြစ်ပါတယ်။မရီယိုဗာနိုဗစ်သွားခဲ့တဲ့နေရာတိုင်းအခြေအနေဆိုးသွားသလိုသူအလုပ်ဆက်လုပ်ခဲ့တဲ့ဆိုမာလီယာမှာဘာဖြစ်သွားခဲ့တယ်လဲဆိုပြီးသမ္မတထရမ့်ကရေးသားခဲ့တာပါ။အဲ့ဒီနောက်ယူကရိန်းသမ္မတဇလန်စကီနဲ့ဒုတိယအကြိမ်ဖုန်းပြောချိန်မှာယူကရိန်းသမ္မတကတပ်အမတ်ကြီးယိုဗာနိုဗစ်နဲ့ပတ်သက်ပြီးတော့မနစ်မြိုတဲ့သဘောသူ့ကိုပြောခဲ့တယ်ဆိုပြီးတော့လဲတကယ်မဟုတ်တဲ့အချက်ကိုသမ္မတထရမ့်က Twitter မှာရေးသားခဲ့တာပါ။သမ္မတထရမ့်ရဲ့ Twitter ကအဲ့ဒီလိုရေးသားချက်ဟာလွှတ်တော်ဌာနပွဲမှာတက်တဲ့အဖြစ်လာရောက်ထွက်ဆိုနေတဲ့ Miss Jovanovic ကြောက်လန့်သွားအောင်လုပ်တာဖြစ်တယ်လို့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌ Adam Schiff ကဝေဖန်ပြောဆိုပါတယ်။ယူကရိန်းအရေးနဲ့ပတ်သက်ပြီးတော့ဒီမိုကရက်အောက်လွှတ်တော်ကော်မတီကမေးမြန်းနေတဲ့တက်တဲ့တွေကိုသမ္မတထရမ့်ထိုးနဲ့တိုက်ခိုက်နေတာမှာအခု Miss Jovanovic ကိုနောက်ဆုံးထိုးနဲ့ရေးသားထားတာလည်းဖြစ်ပါတယ်။သမ္မတထရမ့်ကတော့တက်သေးရီကိုထိလန့်အောင်သူလုပ်တာမဟုတ်ဘူးဆိုပြီးညှင်းဆိုခဲ့တယ်လို့ဒီမိုကရက်တွေဘက်ကပွင့်လင်းမြင်သားမှုမရှိဘူးဆိုပြီးတံပြန်ဆွဆွဲခဲ့ပါတယ်။